လန်ဒန်တံတားပေါ်မှာလမ်းသွားလမ်းလာတွေကိုဓာတ်နဲ့တက်ခဲ့သူဟာအရင်တုန်းကလည်းအကြမ်းဖက်ဝါဒနဲ့ဆက်ဆက်တဲ့ပြင်းမှုနဲ့ဆွဲချက်တင်ခံရဘူးကြောင့်ပြည်တွင်းရဲတပ်ဖွဲ့ကပြောပါရတယ်။အသက်28နှစ်အရွယ်ဥစမန်ခန်ဟာ2012ခုနှစ်ကအဖမ်းခံရဘူးတဲ့ကြောင့်နဲ့2018ဒီဇင်ဘာမှာခံဝန်ချက်နဲ့ပြန်လွတ်ပြီးသူ့ကိုစောင့်ကြည့်နေခဲ့တာပါ။လန်ဒန်တံတားပေါ်မှာဓာတ်နဲ့တက်ခဲ့ခံရသူ2ဦးကတော့သေဆုံးသွားတယ်လို့တခြားလမ်းသွားလမ်းလာတွေကဥစမန်ခန်ကိုထိန်းချုပ်ဖို့ကြိုးစားခဲ့ပြီးတဲ့နောက်ရဲတွေကတံတားပေါ်မှာပဲသူ့ကိုပြစ်တက်လိုက်ပါတယ်။အကြမ်းဖက်ဝါဒဆွဲတက်ခတ်မှုအဖြစ်သတ်မှတ်ခဲ့တဲ့ဒီအမှုမှာလူသေဆုံးမှုတွေရှိကြောင်းနဲ့၃ဦးထိခိုက်ဒဏ်ရာရခဲ့ကြောင်းရဲကော်မရှင်နာမင်းကြီးခရစ်စီဒါဒစ်ကဒီတောက်ကြာနေ့ညနေပိုင်းမှာအတည်ပြုပြောကြားပါရယ်အထင်ကြီးလန်ဒန်တံတားကြီးမြောက်ဖက်အစွန်မှာဒါနဲ့တက်ခတ်ခြင်းဥစမန်ခန်ဟာအသေးခံဖောက်ခွဲရေးဘုံးလို့ယူဆရတဲ့ဟာကိုခန္ဓာကိုယ်မှာဝတ်ဆင်ထားပြီးတော့ဒါဟာတကယ်ဘုံးမဟုတ်ဘူးလို့လည်းရဲတွေကပြောပါရယ်ဒါနဲ့တက်ခတ်သူကိုလမ်းသွားလမ်းလာတချို့ကဝင်လုံးဖမ်းဆီးပြီးတော့သူ့လက်ထဲကဒါကိုလွတ်ယူနိုင်လိုက်ပါရယ်လူမှုကွန်ရက်မှာတွေ့ရတဲ့ဗီဒီယိုတွေမှာတော့ဒီဝင်ဖမ်းသူတယောက်ကိုရဲကအတင်းဆွဲဖယ်ပြီးတဲ့နောက်ဥစမန်ခန်းကိုပြစ်တက်လိုက်တာကိုတွေ့ရပါတယ်။တောက်ကြာနေညနေမှာပဲနယ်သာလန်နိုင်ငံဒီဟိတ်မျိုးကဒီဈေးဝယ်ထွက်သူတွေနဲ့စီကားတဲ့လမ်းပေါ်မှာဓာတ်နဲ့တိုက်ခတ်မှုကြောင့်လူ3ဦးဒဏ်ရာရသွားပါတယ်။ဓာတ်နဲ့တိုက်ခတ်သူတွေသူကိုဒီရဲတွေကဖမ်းဆီးဖို့ရှာဖွေနေပြီးတော့လက်ရှိအနေအထားအရအကြမ်းဖက်ဝါဒဆွဲတိုက်ခတ်မှုဆိုတာမျိုးမတွေ့ရသေးဘူးလို့ပြောပါတယ်။ဒဏ်ရာရသူတွေကိုတော့ဆေးရုံမှာကုသမှုပေးနေပါတယ်ခင်ဗျာ။